နိုင်ငံဝင်နှင်းတွေရဲ့လစာတွေကိုအခုလာမယ့်ဧပြီလ၁ရက်နေ့ကစပြီးရာထူးအဆင့်အလိုက်တိုးမြှင့်ပေးတော့မှာဖြစ်ပါတယ်။လက်ရှိအနှိမ့်ဆုံးဝင်နှင်းလစာ8000ခွဲရတဲ့သူက3200ရတော့မှာဖြစ်ပြီးအမြင့်ဆုံး2000ခွဲရတဲ့ဝင်နှင်းကတိုးမြှင့်လိုက်တဲ့လစာငွေအယ5000ရရှိမှာဖြစ်ပါတယ်။ဟင်္ဒရာတက္ကသိုလ်ကဆရာမတူဦးကအခုလိုလစာတိုးလိုက်တဲ့ပုံမှာသူ့ရဲ့သဘောထားကိုပြောပြပါတယ်။
လာတာတိုးလိုက်တာကိုတိုက်ပြီးတော့ဝမ်းသာပြီးတော့မခံစားရအောင်အဲလိုဝင်နှန်းနေရဲ့အချင်းချင်းကတော့သူကတိုးလိုက်တာတက်ညိတက်ညာတယ်ပေါ့နော်ဒီစက်ကိုတိုးတဲ့ခါကျတော့သူကအခါကြီးညာကြီးဖြစ်သွားတယ်ပေါ့နော်အဲ့တော့ကျမကတော့အဲ့ဒါကိုတော့တိတ်မမြင်ရတာတော့တိတ်မကြိုက်ပေါ့နောက်ပြီးကျမတို့ကပညာရေးဝင်နှန်းဖြစ်တဲ့အတွက်ကြောင့်ဆရာဆရာမကပို့ပြီးတော့များများရတဲ့နယ်လို့ကျမကတော့ယူဆတာပေါ့လေပညာရေးမှာကဆရာဆရာမကပို့ရေးကြည့်ရပေါ့နော်နိုင်ငံတကာနိုင်ငံမှာတည်ဆောက်မယ်ဆိုရင်ကပညာရေးဝင်နှန်းကြီးကပို့ညှင့်တင်ပြီးတော့အလုပ်လည်းပို့များများလုပ်တင်တယ်ပေါ့နော်အဲ့လိုတော့ယူဆပါတယ်
အခုလိုလစာတွေတိုးမြှင့်ပေးတာဟာစားဝတ်နေရေးနဲ့လူနေမှုအဆင့်တန်းကိုမြင့်တင်ပေးဖို့ရည်ရွယ်ချက်နဲ့တိုးမြှင့်ပေးတာလို့မြမအတန်တန်လွင့်ဌာနကကြေညာသွားပါတယ်ရန်ကုန်မြို့ကအင်ရှင်မတူကတော့ဝန်ထမ်းတွေလစာတိုးပေမဲ့ကုန်စည်နှုံးတက်လာမှာကိုစိုးရိမ်နေတဲ့အကြောင်းပြောပါတယ
်ကျမတို့ပြည်သူအနေနဲ့ကတော့လစာတိုးလည်းမထူးပါဘူးပေါ့နော်လစာတိုးတာထားပါတော့နည်းနည်းကုန်စည်နှုံးတက်တာများများအာမနစ်တဲ့နစ်တာပဲအစားတိုးတာအခုမှမဟုတ်အများတိုးနေရပဲတိုးတယ်တိုးတိုးတိုးပေးနေတိုးတိုင်းနဲ့ကျမတို့ပြေးလေတာမဟုတ်ဘူးဒီလာစားတိုးလေးစီသူတွေနေမှာနစ်တဲ့နစ်သွားလိမ့်မယ်ကိုစင်းတော့ကတော့ကူဟာကရိတ်ရရတော့တက်နေရတီးရောတက်တယ်ပေါ့ဒါပေမဲ့ညာသွားဖြင့်ပြည်သူညီမှာတော့ဝင်းနှန်းလာစားတိုးလည်းမပြော့ဘူးပေါ့
ရန်ကုန်မြို့ကအင်ရှင်မတူပြောသွားတာပါရှင်မန္တလေးဈေးချိုကဈေးရောင်းဆိုင်ပိုင်ရှင်တူကလည်းဝင်းနှန်းတွေအခုလိုလာစားတိုးလိုက်တဲ့ပုံမှာသူ့ရဲ့အမြင်ကိုပြောပြပါတယ
်ကျမတို့ဈေးဝိုင်းရေးလုပ်တဲ့လူကတော့ဘာမှတိတ်အထူးကြီးမဟုတ်ပါဘူးကုန်စည်နှုံးတက်သွားတယ်နောက်ပြီးကျတော့လာစားတိုးခိုင်ရတဲ့ဝန်ထမ်းကလည်းဘလို့ကြီးလဲဆိုတော့လေအင်းနဲ့လာစားတိုးရင်နဲ့ဒါကုန်စည်နှုံးတက်တာပဲကုန်စည်နှုံးတက်တာပဲလို့ပြောကြတယ်ပေါ့ကျမတို့ဈေးတဲ့အမြင်ကတော့ဒီလိုပါပဲကျမတို့ကယာတီနဲ့ရောင်းတဲ့လူတွေဆိုတော့လေသိပြီးတော့အလုံးမဖြစ်ကြပါဘူးဒီတိုင်းကြီးကလာစားတိုးတယ်ဆိုရွှေသေးတဲ့တာလို့စားပေါက်ကုန်တဲ့တာလို့ဖြစ်တတ်တယ်ပေါ့နော်
မန္တလေးဆေးကျူကအယောင်းဆိုင်ရှင်တဦးပြောသွားတာပါရှင်အမျိုးသားဒီမိုကရေစီအင်အားစု NDF ပါတီရဲ့ခေါင်းဆောင်ဦးခင်မောင်ဆွေကနိုင်ငံဝန်ထမ်းတွေလစာတိုးတာကိုကြိုဆိုနေပေမဲ့လစာတိုးလိုက်တဲ့အတွက်ငွေကြေးဖောင်းပွမှုတွေဖြစ်လာမှာကိုစိုးရိမ်မိတယ်လို့ပြောပါတယ
်လစာတိုးတွေကအားလုံးပြောကြတဲ့အတိုင်းပေါ့လေဝန်ထမ်းလစာတိုးတာကောင်းတော်လည်းပဲကျန်တဲ့ဒီညစုကြီးအတွက်ဘူးစလုံးတက်မှမျိုးတွေပါရင်ညာရက်ကတော့သူချက်မှတ်ပြီးသားစဉ်းစားပြီးသားဖြစ်တော့လာတာတို့တာကတော့စိုးလို့ပြောမှာပေါ့လေလာတာတို့တဲ့အတွက်ကြောင့်မလို့ဒီရုပ်ရည်ကတော့ဒီပေါ့ဗျာကိုင်းလုံးနေတက်ဖို့ကတော့ပြင်းနေရပြီအခုလည်းစတက်နေရပြီဟုတ်အဲ့တော့လာတာတို့ရဲ့နေနဲ့အနေနဲ့ဒီကိန်းနဲ့ဒီဖောင်းပွားမှုကလည်းပဲတိုက်လာမှာပဲလေရင်းနှီးမြှုပ်နှံမှုတွေတွေ့ရင်လည်းဖောင်းပွားမှုလိုက်တာပဲအဲ့ရင်းနှီးမြှုပ်နှံမှုကြတော့ကသူကဟိုပြန်ပြီးတော့ကွန်ထရိုးလုပ်မှုရှိတယ်လေရှိတော့ခံနာတာပေါ့ဒီလာတာတို့တဲ့ဟာကတော့ပလိန်ကြီးပြလိုက်တဲ့အခါကျတော့ကဒီဖောင်းပွားမှုကစုံတရားတော့ကျင်းကားတကမှာတော့တက်သွားလို့အကြောင်းရှိတယ်အဲ့ဒါကိုထိနိုင်မယ်ဆိုရင်တော့အကောင်းဆုံးပေါ့ဗျာ
စီးပွားရေးပညာရှင်ဥက္ကမောင်ညိုဘောဂဗေဒကတော့ဝင်းနှင်းတွေအခုလိုလာစာတိုးလိုက်တဲ့အတွက်ထူးခြားတဲ့ငွေကြေးဖောင်းပွားမှုတွေကုန်စည်နှုန်းအရန်တက်လာမှာတွေနိုင်ငံခြားငွေဈေးနှုန်းတွေမှာတိုက်ရိုက်တက်ရောက်မှုမရှိနိုင်ဘူးလို့သုံးသပ်ပါတယ
်တိုက်ရိုက်ပေါ့နော်တိုက်ရိုက်ညိုတက်ရောက်မှုအနေနဲ့ပြောရရင်တော့ထူးထူးခြားခြားကြီးငွေဖောင်းပွားမှုဖြစ်မယ်လို့ကျွန်တော်မယူဆပါဘူးတော် white အကျိုးသက်ရောက်မှုအနေနဲ့ပြောရရင်တော့ဈေးကစားတာတွေပေါ့နော်အခုပဲတက်ပြီးတော့တက်တော့မယ်လို့ဆိုပေပြောတဲ့ဟာတွေဒါတွေကတော့ရှိပါတယ်ဒါတွေကနည်းနည်းရှိပါတယ်ဒါပေမဲ့သိပ်ပြီးတော့အားကောင်းတယ်လို့မထင်ပါဘူးအရင်ကြီးဈေးတွေတက်ကုန်မယ်ဆိုတဲ့ခါမျိုးမမျှော်လင့်ပါဘူးနောက်တစ်ခုကတော့နိုင်ငံခြားငွေပေါ့လေအခုဒေါ်လာဈေးကအခုတော့သူဒီကိစ္စမတိုင်ရင်လည်းသူကသူ1080 1090လို့ဖြစ်နေတဲ့ဟာကအဲ့ဒီဟာနဲ့လေဒါရိုက်ဆက်ဆံမှုမတွေ့ပါဘူး။ဟောဒီ3ခုမြင်ပါတယ
်။လာမယ့်ဧပြီလ1ရက်နေ့ကစပြီးနိုင်ငံဝန်ထမ်းတွေရဲ့လစာတွေကိုတိုးမြှင့်ပေးဖို့ပြည်အောင်စုလွတ်တော်မှာဒီကနေ့အတည်ပြုလိုက်တာနဲ့ပတ်သက်ပြီးကုန်စည်နှုန်းတက်လာမှာကိုစိုးရိမ်နေတဲ့ပြည်သူတွေရဲ့အတန်းတွေငွေကြေးဖောင်းပွားမှုမြင့်တက်လာမှာကိုစိုးရိမ်နေကြတာတွေအကြောင်းတင်ပြခဲ့တာပါ။အာရှဖွံ့ဖြိုးရေးဘဏ် ADB ရဲ့မတ်လ24ရက်နေ့စီးပွားရေးအစီရင်ခံစာမှာတော့2015-2016 ခုနှစ်ဘဏ္ဍာနှစ်မှာမြန်မာနိုင်ငံမှာငွေကြေးဖောင်းပွားမှုနှုန်းဟာ8.4%ထိမြင့်တက်လာမယ်လို့ထုတ်ပြန်ထားပါတယ်ရှင်။